မြန်မာနိုင်ငံမှာကလေးတငယ်12တန်းလောက်ဟာတစ်နှစ်ကျော်ကျော်စားကောင်းကောင်းမတင်နိုင်ပဲဖြစ်နေတာဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုထိခိုက်စေနိုင်ကြောင်းနဲ့စားတင်ကြောင်းတွေဘေးကင်အောင်လှုပ်ဆောင်ပေးဖို့အတွက်ကုလသမဂ္ဂ UNESCO, UNICEF နဲ့ Save the Children အဖွဲ့တို့ကတောင်းဆိုလိုက်ပါတယ်
Colleagues from UNICEF and the UN Educational and Scientific Organization, together with Save the Children, today said they were concerned for the more than 12 million children and young people who have not had access to organized learning in a year.
We wonder if this is the case. We wonder if this is the case. We wonder if this is the case. UNICEF, UNESCO, and Save the Children are the case. We wonder if this is ကုလသမဂ္ဂအတွင်းမှုချုပ်ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကပြောသွားတာပါအခုလက်ရှိအနေအထားဟာအနွမ်းပါဆုံးနဲ့ဝေးလံခေါင်ဖျားဒေသတွေမှာနေထိုင်နေရတဲ့ကလေးငယ်တွေအတွက်ပိုးပြီးထိခိုက်စေမယ့်အနေအထားဖြစ်နေတယ်လို့လည်းပြောပါတယ်ဒါအပြင်စာသင်ကျောင်းတွေနဲ့ဆရာဆရာမတွေပေါ်မှာတိုက်ခိုက်နေတာတွေကျောင်းပရဝုန်တွေမှာစစ်တပ်ဝင်ရောက်နေရာယူထားတာတွေဟာလက်ခံနိုင်စရာမရှိကြောင်းနဲ့စာသင်ကျောင်းတွေဟာကလေးငယ်တွေဘေးအန္တရာယ်ကင်းကင်းနဲ့ဖွံ့ဖြိုးမှုရှိအောင်တင်ယူလေ့လာနိုင်တဲ့နေရာတွေဖြစ်တဲ့အတွက်အဲ့ဒီနေရာတွေမှာပဋိပက္ခတွေစုပူမှုတွေမရှိအောင်အကာအကွယ်ပေးဖို့လဲကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNESCO နဲ့ Save the Children အဖွဲ့၃ဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်။ COVID-19 ကာယရောဂါအန္တရာယ်ကအခုဒီစိုးရိမ်နေရာဆဲဖြစ်တဲ့အတွက်ဒီရောဂါကူးစက်ပြန့်ပွားမှုမရှိအောင်တည်တည်ချာချာလှုပ်ဆောင်ပေးဖို့ပန်ကြားလိုက်တဲ့အပြင်မြန်မာလူငယ်တွေပညာရေးအခွင့်အလမ်းဆုံးရှုံးအောင်မှာကိုလက်မခံနိုင်ကြောင်းအဖွဲ့၃ဖွဲ့ကမေလ20ကျက်သပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်